ပကိုးမြို့ကဆန္ဒပြသပိတ်တွေကိုမနေ့ကအကြမ်းဖက်ဖြိုခွဲခဲ့ရာကြောင့်60ကျော်တည်ဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရခဲ့တယ်လို့ပကိုးမြို့ကံကဗီအိုကိုပြောပါတယ်။မန္တလေးမြို့မှာလည်းဒီနေ့များတော်သပိတ်စစ်ကြောင်းဖြိုခွဲခံခဲ့ရတာကြောင့်ဒါဇင်နဲ့ချီပြီးတော့ဖမ်းခံခဲ့ရပါတယ်။
ပကိုးမြို့မှာမနေ့ကလုတ်ခဲ့တဲ့ဆန္ဒပြသပိတ်တွေကိုစစ်ကောင်စီရဲ့လက်နက်ကိုင်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့သူ65ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပကိုးမြို့ကအူကဗီအိုကိုဒီနေ့မှအတည်ပြုပြောကြားပါတယ်။ကျွန်တော်တို့သိရတဲ့တော့ဗောနော်ဗောနော်ထောင်ချက်နဲ့900လောက်ကျွန်တော်တို့ကြားသိထားတယ်ခင်ဗျ။ဘယ်ရရတဲ့လူက400ကျော်တယ်ဗော။မနေ
တဲ့ရက်ခွက်ဒီမှာသနပြပင်မသပိတ်တွေရဲ့ခန္ဓာတွေကိုစစ်တပ်နဲ့ရဲအင်အား300နဲ့400လောက်ကသနတ်ဒီမော်တာဘုံးကြီးတွေနဲ့မင်းကပစ်ခတ်နှိမ်နှင်းခဲ့တာပါ။အဲ့ဒီပစ်ခတ်မှုတွေအတွင်းဒီကတည်းကရတဲ့သူတွေအတော်များများရှိခဲ့တာကြောင့်နောက်ထပ်သေဆုံးသူဦးရေဟာလည်းထပ်တိုးလာနိုင်ပွဲရှိတယ်လို့သိရပါတယ်။ဒီနေ့မှာတော့ဘကူးမျိုးကအဲ့ဒီရက်ခွက်ဒီမှာသနပြတာတွေမရှိပေမဲ့မျိုးနောက်ဖက်ချမ်းကကြောက်ကြီးစုရွာတင့်နဲ့ဒိုင်းတောင်ရက်ွက်တွေမှာလူတွေဒါဇင်နဲ့ချီပြီးတော့သမိုင်းမောင်ဆန္ဒပြတာတွေရှိခဲ့ပြီးညနေပိုင်းအထိတော့ပြစ်ခတ်နေရင်းတာတွေမရှိဘူးလို့စူပါမျိုးခံကပြောပါတယ်
။ကိုဒီနေ့ဘကိုးကတော့လေပြစ်တာဖြစ်တာတွေတော့မရှိဘူးခင်ဗျာဒီနေ့တော့ဆန္ဒပြတာတော့ရှိတယ်ခင်ဗျာမနေ့ပိုင်းမှာဆန္ဒပြပွဲတွေတော့လုပ်တယ်ခင်ဗျာဟုတ်အင်းအားရာကြောမယ်ခင်ဗျာဟုတ်ကဲ့ဘကိုးအနောက်ဘက်အချမ်းကဟိုပြစ်ခဲ့တဲ့အပိုင်းတွေမှာတော့ဒီနေ့ဘာမှဟိုမရှိဘူးခင်ဗျာ
ဆန္ဒပြတာမရှိဘူးခင်ဗျ။ဒါပြမန္တလေးမြို့မှာဆိုရင်လည်းတက္ကသိုလ်ကျောင်းသားသမဂ္ဂသပိတ်စစ်ကြောင်းအပါအဝင်ဆန္ဒပြသပိတ်စစ်ကြောင်းတွေဟာဒီနေ့မနေ့အစောပိုင်းကတည်းကဒီနေ့လုံးကြီးကျက်ဆန္ဒပြခဲ့ကြပါလေ
။ဒေါ်ရိုက်ဒေါ်ရိုက်ဒေ
ါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒေါ်ရိုက်ဒ
ဲသူတောင်းနေနေပြင်ရှိနေပါတယ်ဒီနေ့မနေ့မှာတော့ဒီကျွန်တော်ပါဝင်တဲ့ဒီညတော်တပိတ်စီကြောင်းတော့ဘောနမနေ့ကင်းမှာဒီစစ်သားတွေရဲတွေလာပြီးတော့ဖြိုးခွဲသွားတယ်ကိုကြီးတန်ခံသွားတယ်လည်းရှိတယ်ဒီနေ့စစ်တောင်းတွေတော့ပြီးကြတာတော့ဟိုအလုံးအပ်တာအင်ပြီးတယ်ဘောနဒီနေ့ပုံမှာတော့အယောင်ဦးကနေညကျွန်တော်တို့တပိတ်ရဲမှာဒီမှာရှိနေတာ
ဘယ်ချိန်လောက်ကဖြစ်တာလဲဘယ်နေရာမှာလဲအဲ
့ဒါညတော်စစ်ကြောင်းကဟိုကျွန်တော်တို့မနေ့9နာရီ10မိနစ်လောက်မှာပေါ့နော်ဒီပဲကြာတာစဒီစစ်ကြောင်းထွက်တာ9နာရီလောက်မှာစထွက်တာဆိုတော့ဘောနစစ်ကြောင်းထွက်ပြီးတော့10မိနစ်15မိနစ်လောက်ရှားတော့ဘောနဟိုကတော့ကျွန်တော်တို့22လမ်းအနောက်ဘောန92လမ်းလောက်ကြာမှာ22လမ်းဟုတ်တယ်92လမ်းလောက်ကြာမှာနေတူတယ
်အဲ့မှာဘယ်လောက်လောက်အဖမ်းခံလိုက်ရလဲ
ကျွန်တော်တို့အခုကြာတော့ကျွန်တော် defense ဘောနဒီလုံးချုံကြီးတာဝန်ယူထားတဲ့လူငယ်တွေကဒီ15ရောက်လောက်ဖမ်းခံရကြာတယ်နောက်ဒီကျွန်တော်တို့သူတို့ရောက်လာတဲ့အချိန်မှာကျွန်တော်တို့ကစစ်ကြောင်းကတဲ့ဒီတော့စကောက်ပင်းကစီဗီကင်းကပေါ့နော်ကြိုတည်တဲ့အတွက်ကျွန်တော်တို့3မိနစ်လောက်4မိနစ်လောက်ကြိုတည်တဲ့အတွက်ကျွန်တော်တို့ဖွဲ့လိုက်တော့ဖွဲ့ရဆိုမြဲအင်းနဲ့နီးတဲ့ရာကြီးအင်းနေတဲ့ပြီးဝင်ရတော့ရက်ွက်သေးဘူးပေါ့နော်အဲ့မှာသူတို့အင်းကအင်းကိုမှတိသွားပြီးတော့အင်းတိုင်းနေကနေသူတို့ပုံနေတဲ့ဒီတပိတ်စိတ်တောင်းလေးကပေါ့နော်ဒီ15ရောက်တော့မြို့သမီးကြီးပဲ15ရောက်တော့ဆန့်ကျင်သွားတယ်လို့ကြားတယ်။နောက်ဒီရက်ွက်တဲ့ဗာမတ်မဆိုင်နဲ့ပေါ့နော်ဒီတွေးရဲ့လူကြီးနှစ်ယောက်သုံးယောက်လည်းဖမ်းသွားလိုက်တာတယ်။အဲ့တော့အားလုံးပေါင်းရင်တော့30ရဲ့နီးပါးလောက်ဆန့်ကျင်သွားတယ်လို့တင်ကြပါတယ်ခင်ဗျ။
ဒီနေ့တပိတ်စစ်ကြောင်ဖြူခွဲနေရမှာသူတို့ဘက်ကပြစ်ခတ်နေနေလားရောရှိလား
အဲကျွန်တော်ကြားတာတော့အဲကျွန်တော်ဒီဟောဗောတနက်တန်ကြီးကြားရတယ်ဒီပုံနေတဲ့အချိန်မှာပေါ့နော်ဒီတနက်တန်ကြီးကြားရတယ်ဆိုအဲသူတို့တကယ်တော့သူတို့ရောက်လာတဲ့အချိန်မှာတော့ကျွန်တော်တို့စစ်ကြောင်ကမရှိတော့ဘူးကျွန်တော်တို့ကဒီလူလူဖဲပြီးတော့ပုံနေပြီပေါ့နော်အဲတော့ဟိုတဲလူအုပ်စုနဲ့တွေ့ပြီးတော့ပြစ်တာဆက်တာမျိုးတော့မရှိဘူးဒါပေမဲ့တော့သူတို့ဒီလူတွေကြောက်အောင်ပေါ့နော်ဟောပြီးတော့ဒီတနက်တီဖောက်တယ်ဆိုတော့ကျွန်တော်ကြားပြရပါတယ်ခင်ဗျာ
ပြစ်ကြိုက်တန်ရရတဲ့အချိန်နေရာရောဘာမှမကြောက်ဘူးတော
့
မကြောက်ဘူးเนาะဟုတ်ကဲ့အဲကိုတေစာဆန်းလဲဒီဟိုဒဘေးစစ်တောင်းချူခွဲတဲ့ဥစ္စာမှာတီတီလေးလွတ်သွားတယ်လို့သိရပါတယ်အဲ့ဒီအခြေအနေလေးလည်းပြောပါဦးကျွန်
တော်တို့ခုနကရှင်းပြီးကင်းတာပေါ့เนาะသုံးဆက်ပြီးတော့ကျွန်တော်တို့ဘက်ကကျွန်တော်ဒီတန့်ပြီးတိုးတာပေါ့ဟိုကောင်လေးဒီဖုန်းတွက်လာအခုကနောက်ပိုင်းကတို့ကဒီစကားတွေပဲမတုံးတော့ဘူးလေဒါအမြန်တော့ဖုန်းကြီးကားရဒါအမြန်ပေါင်းပေါင်းတုံးဆိုင်ပေါင်းပေါင်းလာကြတာပေါ့เนาะအဲ့ဒီတရင်ကြားရဆိုတာလည်းကျွန်တော်တို့ကလူစုအရင်ဖဲရပါတယ်ကျွန်တော်တို့လူစု ခွဲနေတဲ့အချိန်မှာတက်ရောက်လာတဲ့သဘောပေါ့နော်ကျွန်တော်တို့ခွဲပြီးသူတွေရောက်ပြီးတော့10မိနစ်လောက်ကြီးကိုကျွန်တော်တို့အိမ်ကြီးရနေဟိုတက်ရောက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကတော့တချို့ကဆိုင်ငယ်ကြီးပါအစ်ကြောင်းနဲ့တချို့ကဆိုင်ငယ်ကြီးပါဆိုးတဲ့ဆိုင်ငယ်ကြီးနဲ့ပေါင်းပြေးကြပေါ့နော်ခကြပေါ့နော်အဲ့တော့ကျွန်တော်တို့လည်းတတိလေးပါပဲ10မိနစ်10မိနစ်လောက်ကြီးပဲသွားပြီးတော့ပေါ့နော်လွတ်သွားတာပေါ့
ဟုတ်ကဲ့အဲ့တော့အခုနောက်ပိုင်းဆိုရင်သူတို့ဘက်ကဒီဆန္ဒပြပွဲတွေကိုဖြုတ်ခွဲတာတွေပြင်းပြင်းထန်ထန်တွေလှုပ်လာတယ်အဲနောက်ပြီးတော့ဒီခုနလိုမျိုးဒီအရက်ဝတ်ဒီဒီအရက်ဘက်ကကားတွေတုံးလာတယ်အဲ့ဒီဥစ္စာပေါ်မှာရောဘယ်လိုမြင်လဲ
ဟုတ်ကဲ့ဒါတော့ဒီအခုဒီစစ်ကောင်စီရဲ့ဒီလက်ပါစီပေါ်စစ်သားတွေရေးရဟိုကျွန်တော်တို့ဒီတကယ်လိုက်နာရမယ်လုံထုံးစုံကြီးတွေပေါ်ဒီကုတ်တော့ကွန်တက်တွေရှိပါတယ်ကျွန်တော်တို့ဒီစနာပြတ်တနေရဲ့ဒီပေါ်ဟိုဘာဘယ်လိုအင်ရရမယ်ဒါပေမဲ့ဒီလူတွေကဘယ်လိုမှကျွန်တော်တို့ဘယ်စင်းမီးတိကျနေမှလည်းမညီဘူးအခုဆိုကျွန်တော်တို့ဒီနေ့မနေ့ကျွန်တော်တို့အရောက်ဝတ်ဒီနေ့ပါပါတယ်ပေါ့နော်ဒီတန်းရောက်လာတယ်တန်းပြီးတော့ကျွန်တော်တို့အကျန်းဖက်တဲ့ချိုးခွဲတယ်ပေါ့နော်အားကျွန်တော်တို့ဒီနေ့ဒီနေ့ပြတယ်ကျွန်တော်တို့ပေါ့နော်ဖမ်းပြီးပါပြီဆိုရင်ရိုက်တယ်နဲ့တယ်ဆက်လက်ဒါလေးကဘယ်လိုမှဟိုဘယ်လိုစင်းမီးတိကျနေမှပေါ့နော်ကျွန်တော်တို့မညီတဲ့တကယ်ကိုအကျန်းဖက်လုပ်ရတည်ပါပဲခင်ဗျအဲ့တော့နောက်ဒီလူတွေကိုတမျိုးလုံးပေါ့နော်အဲဒီစစ်တဲ့စီးတဲ့ဖမ်းတဲ့စီးတဲ့အကြောင်းပဲပေါ့ဗျာဒါတွေကကျွန်တော်တို့ဘလူးမောင်းမဖြစ်တင်မဖြစ်တိုက်တဲ့ကိစ္စတွေပါပဲဗျာဘလူးစီးကနေမှလည်းညီမမဟုတ်ပ
ါဘူး။ဒါပြင်သခိုင်းတိုင်းဘက်မှဆိုရင်လဲရွှေဘိုးမုံရွာကလေးတမှု30အရာတော်စတဲ့မြို့တွေမှာဆီယနာရှင်စန့်ကျင်ရေးသပိတ်မောက်ဆန္ဒပြတာတွေရှိခဲ့ပြီးတော့အရာတော်မြို့နဲ့တမှုမြို့တွေမှာတော့အကြမ်းဖက်ဖြိုခွဲခံရတာကြောင့်တယောက်စီတည်ဆုံးခဲ့တယ်လို့သိရပါတယ
်။
ဘာဖြစ်မြစ်ကြီးနားဘိုးဘုတ်တဝယ်စားတဲ့မျိုးတွေမှာလဲမျိုးကန်တွေကချီတက်ဆန္ဒပြကြကြပြီးတော့ဆီယနာရှင်ပြုတ်ကြရေးဆော်ဒီမိုကရေစီပြည်တော်စုပေါ်ပေါ်ရေးချွေးကြော်တမ်းတွေကိုအော်ဖစ်တောင်းဆိုခဲ့ကြပါတယ်။ပဲခူးတိုင်းဖြူမျိုးနဲ့အတွင်းကပညာကွင်းမျိုးမှာဆိုရင်လဲဆန္ဒပြပြည်သူတွေနဲ့ပညာရေးဝန်ထမ်းတွေကဆီယနာရှင်စနစ်စမ်းကြည့်ရေးခေါင်းဆောင်တွေပါဝင်ဖမ်းဆီးခံထားတဲ့သူတွေပြန်လုပေးစားတဲ့ချွေးကြော်တမ်းတွေကိုအော်ဖစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာဆိုရင်လဲတာမွေမြို့နယ်အတွင်းကကြောင်မြောင်းမှာဖြောက်ကြားသပိတ်တွေဆင်နွှဲခဲ့ကြပြီးတော့ပြည်အစိုးရကိုစန့်ကျင်ကြောက်ကြတာတွေရှိခဲ့ပါတယ်။ဒါပြင်ရွှေကုန်းတိုင်းဂုံးကျော်တံတားအပအဝင်တံတားတချို့မှာတော့စစ်ကောင်စီရဲ့အကြမ်းဖက်လို့ရတဲ့ဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝမှုဖြစ်တဲ့ကဘာမကျေဘူးဆိုတဲ့စာသားတွေပါဝင်တဲ့ပိုစတာတွေကိုချိတ်ဆွဲပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဘယ်ပြောကြည့်ရနေစစ်တပ်အာဏာသိမ်းရင်ကစာပြီးနိုင်ငံတော်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲလို့တည်ဆုံးသူဦးရီဟာအခုဆိုရင်900မိဘရှိလာပြီဖြစ်ပေမဲ့လည်းဆီယနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုတော့ဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ